ီယာပိုင်းအထူးသဖြင့်ကြားနေရတာကမီဒီယာကိစ္စတွေကအများဆုံးပါပဲကိုကိုနိုင်ကလည်းဒီလောကတွေကဖြစ်နေတာကိုဒီလောကသားအချင်းချင်းဆိုတော့လေဒီကိစ္စဒီသတင်းပဲကြားရတာဖြစ်မှာပေါ့ကဲထားပါအဖြစ်ကဒီလိုပါမကြခင်သတင်းစာတွေကလည်းအပြိုင်အယိုင်ထုတ်ကြတော့မယ်လက်ရှိဂျာနယ်တွေမီဒီယာတွေကလည်းခိုင်မာဖို့တိုးချဲ့ဖို့လှုပ်ဆောင်ကြမယ်ဒီတော့ပထမဆုံးလှုပ်ဆောင်မှုကသတင်းတောက်ရှာကြတာပါပဲလူရှာပေးပါအောင်လို့အကူအညီတောင်းတာတမျိုးအင်တာဗျူးထိုင်ပြီးလူရွေးပေးပါအောင်လို့သေပေါ်ညှိတာမျိုးသင်တန်းလေးပေးပါအောင်လို့ကြောက်တွန်းတာမျိုးမထိန်နိုင်လို့ပြောပေးပါအောင်လို့ဘယ်လိုမှအဆင်မပြေတော့လို့ထုတ်ပြချင်တာကူပါအောင်လို့စသဖြင့်ပေါ့လေဒီလိုတွေပါပဲဒီတော့သတင်းတောက်ဆိုတဲ့အလုတ်ကသတင်းစာဒါမှမဟုတ်ဂျာနယ်ကအလုတ်ခေါ်လျှောက်လွာလာတင်အင်တာဗျူးနည်းနည်းပါးပါးမေးမြန်းနေနေလောက်အစဉ်ပြေရင်ရွေးချယ်အလုတ်ခန့်သတင်းလိုက်ခိုင်းသတင်းလိုက်ရင်သင်တန်းတက်အဲ့ဒီလုပ်ငန်းစဉ်မှာပဲစောစောကပြဿနာတွေဘုံဘောလောအောင်တက်တော်တာပါပဲသတင်းတော့ဆိုသူကလည်းဂျာနယ်လေးနည်းနည်းပါးပါးဖတ်အင်တာနက်သုံးဒါဆိုရင်ကြော်ညာတွေ့တာနဲ့ CV form ဖြည့်ပြီးသတင်းတော့ဝင်လျှောက်ကြတော့တာပဲအင်တာဗျူးမှာလည်းဝင်လျှောက်တဲ့အယောက်30ကျားမီဒီယာနဲ့ပတ်သက်လို့အနေငယ်တီးမိခေါင်းမိနေတဲ့သူကတော့အရွေးခံရဖို့သေချာနေပြီပေါ့ဒီလိုနဲ့ဒီလုပ်ငန်းစကြတာပါပဲကျွန်တော်တို့ငငယ်ကတော့1960ဝန်းကျင်မှာမွေးဖွားခဲ့တဲ့သူပြီးပြီပုဂ္ဂလိကသတင်းစာတွေကိုမမှီခဲ့ပါဘူးသတင်းတော့ကိစ္စကိုပဲဝါသနာပါစေကာမူအခွင့်အရေးကမရှိသလောက်နဲပါပါတယ်အဲ့ဒီကာလကသတင်းတော့ဝါသနာပါသူဆိုတာလည်းရှာမှရှာဖြစ်မှာပေါ့အများစုကတော့စာပေနဲ့ပတ်သက်ရင်ကြ བྱ ာဝါသနာပါတယ်ဝတ္ထုဝါသနာပါတယ်ဆောင်းမရေးမယ်တချို့ဆိုရင်တော့စာပေဝေဖန်ရေးတွေအထိတက်ရေးကြမယ်ပေါ့ဒီတော့မဂ္ဂဇင်းဆိုတဲ့မီဒီယာတစ်ခုတည်းကိုပဲစုပြုံတိုးဝေးကြတော့တာပါပဲမဂ္ဂဇင်းဆိုတာကလည်းဘာရှိမှလဲလက်ငါးချောင်းဝင်းကျင်ပါပဲအဲ့ဒီမဂ္ဂဇင်းတွေတဲကမှကိုနှစ်တက်တဲ့ကိုတန်ဖိုးထားတဲ့ကိုရေးကျင်တဲ့မူနဲ့ကိုက်ညီတဲ့မဂ္ဂဇင်းကိုရွေးပြီးမှကိုကြ བྱ ာကိုဝတ္ထုကိုဆောင်းမပို့ကြတာပါပဲကိုလေးစားတဲ့အရာကဖတ်တယ်ထူးခြားတဲ့ပါရမီရှင်ကလွဲလို့အများစုကတော့ကိုစာမူကိုဘယ်အရာကမှချက်ချင်းမရွေးကြပါဘူးဒီတော့အမြန်ဆုံးအနေနဲ့စာမူပါဖို့6လကနေတစ်နှစ်ကြာကြာတတ်ပါတယ်ဒါကအမြန်ဆုံးပါဒီကာလအတွင်းမှာရင်းတခုကုန်နဲ့ဆောင်ရင်စာပေဝါဒနာရှင်ကလည်းစာရေးဆရာတယောက်ဖြည့်ရေးအတွက်ရှိသင့်ရှိအပ်တဲ့သိသင့်သိအပ်တဲ့အချက်အလက်အကြောင်းအရာတွေကိုစာအုပ်စာရန်တွေထဲကနေဖတ်ရှုစီးပူကြရပါတယ်။ဒါတွေဟာအခြေခံကျင့်ဝတ်တွေလို့ပြောလို့ရပါတယ်။ကိုလေးစားတဲ့စာရေးဆရာကြီးတွေစာပေတွေသာမကအဲ့ဒီဆရာကြီးဆရာမကြီးတွေရဲ့လူမှုဝန်းကျင်နေနီးထိုင်နီးတွေစာပေသဘောထားတွေအထိသင်ကြားခဲ့ကြရတာပါ။စာရေးဆရာတွေရဲ့စာတွေထဲမှာလူမှုဝန်းကျင်နဲ့ပတ်သက်တဲ့အကောင်းအဆိုးတွေကိုလည်းတွေ့ရှိနိုင်တော့ဘယ်ဟာအတုယူစရာဘယ်ဟာပြစ်ပဲစရာတွေဆိုတာကိုဆင်ခြင်နိုင်ပါတယ်ဒီလိုနည်းနဲ့စာပေအဝန်းအဝိုင်းမှာစုတုပြုတ်လန်းစဉ်အတိုင်းအကြအမတ်အထင်းအကြောင်းတွေနဲ့ကိုယ်ကလောင်ကိုစောက်တည်ခဲ့ကြရတာပါနောက်ခေတ်ကာလအခြေအနေရစီးပွားရေးမဂ္ဂဇင်းကြီးတွေသတင်းဦးစားပေးမဂ္ဂဇင်းတွေထွက်လာတော့အဲ့ဒီလိုစောက်တည်ခဲ့ကြတဲ့စာရေးဆရာတွေဒီမဂ္ဂဇင်းကြီးတွေရဲ့လိုအပ်တဲ့အခန်းကဏ္ဍမှာဝင်ရောက်နေရာယူလာကြပါတယ်ဒီနောက်ရောဟုတ်ပါတယ်ဒီနောက်လွန်ခဲ့တဲ့ဆယ်စုနှစ်ဝန်းကျင်ဂျာနယ်တွေအသီးသီးထွက်ပေါ်လာပြန်တော့ကနဦးအစမှာဖြင့်ဒီလိုဖြတ်တန်းခဲ့ကြတဲ့ဇာယီဆရာကြီးငယ်များရဲ့ဥဆောင်ဥရွက်ပါဝင်ပတ်သက်မှုတွေရှိလာခဲ့ကြပြန်ပါတယ်ဒါပေမဲ့ထို့တို့ဤဂျာနယ်တွေရဲ့ပိုင်ရှင်တွေအမှုဆောင်အရာရှိချုပ်တွေအရာချုပ်တွေဆိုတာကပြင်ပပုံကိုအများစုဖြစ်လာကြတော့မတူညီတဲ့ဝန်းကျင်နှစ်ခုရဲ့အကျိုးအပြစ်အတော်များများစာရေးဆရာဆရာမတွေဂျာနယ်လောကနဲ့တိုက်ရိုက်ဥဆောင်မှုကဏ္ဍပါလျားသွားကြပါတယ်။ကိုကြိုက်တဲ့ဂျာနယ်ကိုစာမှုပေးဆိုတဲ့အဆင့်တွေပဲများလာပါတော့တယ်။ဒီတစ်ခါအလွန်များပြားလှစွာသောဂျာနယ်မီဒီယာများရဲ့မောင်းနှင်သူပါဝင်လိုက်ပါသူအများစုဟာသွေးသစ်မျိုးဆက်သစ်အာမန်သစ်အတွေ့အခေါ်သစ်အမြင်သစ်တွေကြီးဖြစ်တော့တာပါပဲ။အရေးပေါ်လိုအပ်ချက်တွေအရာအခုအင်တာဗျူးဖြစ်အခုအလုတ်ခတ်အခုသတင်းလိုက်ဆိုတဲ့ပုံစံတွေလည်းရှိလာပါပြီတကယ်တော့ဘယ်အလုံးမဆိုသီလနဲ့ပညာကအခြေခံပါတယ်သတင်းတောက်မှလည်းသတင်းတောက်တို့တတ်အပ်တဲ့ပညာရှိရမယ်အဲ့ဒီပညာဆိုတာကတော့အခြေခံဘုဒ္ဓတာတွေပါတယ်သမိုင်းပါတယ်ပထဝီပါတယ်ဘာသာစကားပါတယ်အိုင်ဒီနီးပညာတွေလည်းပါတာပေါ့ဒီပညာတွေရှိနေပေမဲ့လေသီလမရှိဘူးဆိုရင်အန္တရာယ်ကြီးတဲ့သူဖြစ်သွားပါပြီသီလဆိုတာသတင်းတောက်ကျင့်ဝတ်ပါပဲသတင်းတောက်ဖြစ်ပြီးဆိုရင်လိုင်စင်တစ်ခုရတယ်လို့သီလပြက်လို့ကတော့ခွက်ခွက်လန်းပြီပေါ့နောက်ဆုံးပြောရရင်သီလရှိပြီးပညာမရှိတာကမှသင်လို့ကြားလို့ရပါသေးတယ်အင်းအခုတော့သတင်းတောက်အစ်စ်တွေတော်တော်များများလုပ်ငန်းခွင်ကနေအင်တာဗျူးကြသတင်းလိုက်ကြတာတွေးမိသိမိဖတ်မိတာလေးတွေတွေ့ရတော့တပြင်းချစရာတွေလည်းပါတာပေါ့ရှော့ရှော့ပေါ့ပေါ့ပြောရရင်တော့အစင်မပြေသေးတာတော့သေးကြပါတယ်လीနှလုံးစိတ်ဝမ်းအေးချမ်းကြပါသည်ကျွန်တော်စုမြတ်ပါ